NLD အစိုးရစီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းနေပြီးတော့ကတင်းဆောင်ဆေးဦးမှာအရေးပေါ်ခွဲစိတ်ကူတော်မှုခံယူခဲ့တာကြောင့်ဒီကနေ့စစ်ဆေးကြားနာတဲ့နိုင်ငံတော်လှည့်ဝတ်ချက်အနေနဲ့ဆွဲဆိုရတဲ့အမှုကိုမစစ်ဆေးနိုင်ခဲ့ဘူးလို့သိရပါတယ်။ပြီးခဲ့တဲ့ပတ်ယုံကျေးမတိုင်ခင်နဲ့ဆေးုံတက်ခဲ့ရတာဖြစ်ပြီးတော့ဦးမကြီးကင်စာအတွက်ဒီဇင်ဘာလ27ရက်နေ့ကခွဲစိတ်ကူတော်မှုခံယူခဲ့ရတယ်လို့သူနဲ့နှီးဆက်သူတွေက VOA ကိုအတူတူပြောဆိုပါတယ
်။အန်ကယ်ဦးစိုးဝင်းကဆေးုံမှာ27ရက်နေ့အောင်သွေးရှင်းလုပ်ရတယ်။အော်တူရပါလေဟိုဥပိုင်ချင်စားလို့ပြောတာဆက်တည့်ကပွဲတယ်ဆိုတော့ဆက်တည့်လေးပေါ့တနည်းအသေးလေးဟုတ်တယ်ဟုတ်တယ်တက်ဆိုင
်အသက်30ကျော်ပြီဖြစ်တဲ့ဦးစိုးဝင်းရဲ့ကျန်းမာရေးအခြေအနေအသေးစိတ်ကိုတော့ထပ်ပြီးတော့မသိရသေးပါဘူးအရေးပေါ် ICU ထဲမှာပဲသူကသမှုခံယူနေရတယ်ဆိုတော့သိရှိထားရပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကျင်ရဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နဲ့အပါအဝင်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းစီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းနဲ့စီမံဘဏ္ဍာဆက်မှုဒုဝန်ကြီးဦးဆောင်တို့၅ဦးကို6အုပ်ချုပ်ရေးကောင်စီကနိုင်ငံတော်လှည့်ဝတ်ချက်အနေနဲ့ဆွဲဆိုတော်တဲ့အမှုတွေအပတ်စဉ်ကြာသပတေးနေ့တိုင်းစစ်ဆေးကြားနာမှုတွေလုပ်နေတာဖြစ်ပါတယ်။ရုံချင်းကတော့လာမယ့်ဒီဇင်ဘာလ30ရက်နေ့ကိုထပ်မံချိန်ဆိုရပါတယ်။ဦးစိုးဝင်းက NLD ပါတီရဲ့စီးပွားရေးကော်မတီအဖွဲ့ဝင်တူဖြစ်ပြီးတော့2018ခုနှစ်မေလကစလို့ NLD စိုးရရဲ့စီမံဘဏ္ဍာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်ခင်ဗျာ။